မေရိကန်သမ္မတဘရက်ဥပမဟာဒေတာတွေနဲ့ရှီတောင်အရှနိုင်ငံများအသင်းကြီးအာဆီယံအဖွဲ့ဝင်နိုင်ငံရဲ့ခေါင်းဆောင်တွေနဲ့လူရဲ့နှစ်ပတ်လည်ထိပ်သီးညီလာခံကျင်းပရာမြန်မာနိုင်ငံကိုရောက်ရှိနေပါတယ်သမ္မတဥပမဟာမြန်မာနိုင်ငံရဲ့မြို့တော်နေပြည်တော်ကိုဗိုလ်ထူးလေးညနေပိုင်းမှာရောက်ရှိသွားခဲ့တာဖြစ်ပါတယ်အဲ့ဒီလိုရောက်ရှိခိုင်းမှာပဲအမေရိကန်သမ္မတကမြန်မာနိုင်ငံမှာစီးပွားရေးနဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုအချို့ကိုလှုပ်ဆောင်တာတွေ့ရပေမဲ့တချို့ကဏ္ဍတွေမှာနောက်ပြန်ဆုတ်နေတာကိုလည်းရှိတဲ့အကြောင်းတွေ့ဆုံမေးမြန်းတန်းခုမှပြောဆိုခဲ့တယ်လို့ပြည်တွင်းဒုတ် AIRI Magazine မှာဖော်ပြလိုက်ပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းအမေရိကတခြားအမေရိကန်ခေါင်းဆောင်မင်းကလည်းအလားတူထုတ်ဖော်ပြောကြားမှုတွေရှိခဲ့ပါတယ်သမ္မတဥပမဟာမြန်မာသမ္မတဦးသိန်းစိန်အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံချိန်မှာသူ့ရဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်သမ္မတဥပမဟာအရင်ဆုံးကြာတာပတိနေမှာကျင်းပမဲ့အရှိအရှထိတ်တင်းညီလာခံကိုတက်ရောက်ဖို့ရှိနေပါတယ်အဲ့ဒီညီလာခံမှာအရှိတောင်အရှအသင်းဝင်10နိုင်ငံခေါင်းဆောင်တွေနဲ့အမေရိကန်တရုတ်ရုရှားအိန္ဒိယစတဲ့နိုင်ငံတွေအပါအဝင်တခြားနိုင်ငံပေါင်း10နိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်မြန်မာနိုင်ငံဟာဆယ်စုနှစ်များစွာအထူးကြံနေခဲ့ပြီး2011ခုနှစ်မှာစစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးတဲ့နောက်ပထမဦးဆုံးကြိမ်ဖြစ်25ကြိမ်မြောက်အရှိတောင်အရှနိုင်ငံများထိတ်တင်းညီလာခံကိုလက်ခံကျင်းပခဲ့တာဖြစ်ပါတယ်ဒီညီလာခံကြီးမှာတောင်တရုတ်ပင်လယ်အတွင်းဖြစ်ပွားနေတဲ့တင်းမာမှုအခြေအနေနဲ့ပတ်သက်ပြီးတော့အာရုံစိုက်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။နောက်ပြီးဆယ်နိုင်ငံပတ်ဝန်းနဲ့အသင်းကြီးအတွင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ကိစ္စလည်းပါဝင်ပါတယ်။ဗိုလ်ထူးနဲ့ညီလာခံဖွံ့ဖွဲမှာမြန်မာသမ္မတဦးသိန်းစင်က၈နှစ်မှာစတင်မှုရှိတဲ့ ASEAN လွတ်လပ်စွာကုန်သက်မှုဇုန်မတိုင်ခင်အရေးပါတဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းလှုပ်ဆောင်ကြဖို့ပြောဆိုသွားပါတယ်။ ASEAN ရဲ့စီးလုံးညီညွတ်မှုကိုထိန်းသိမ်းပြီးရင်ဆိုင်လာမယ့်စင်ခေါ်မှုတွေကိုစီးလုံးညီညွတ်စွာနဲ့တွန်းလှန်နိုင်မယ့်စွမ်းရည်စင်စမပြထူထောင်ရန်လိုအပ်တယ်ဆိုပြီးတော့လေအလေးနဲ့ပြောသမ္မတဦးသိန်းစင်ကအလေးနဲ့ပြောဆိုသွားပါတယ်ခင်ဗျ